တနင်္လာနေ့တိုင်းတဝဲခရိုင်လောင်လုံးမြို့နယ်မှာစစ်ကောင်စီရဲ့ဒေသကာကွယ်ရေးအဖွဲ့တွေကြားဇန်နဝါရီလ30ရက်နေ့ကတိုက်ပွဲပြင်းထန်ခဲ့ပါတယ်စစ်ကောင်စီဘက်ကရေချောင်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်အရတားပြည်သူထိခိုက်ဒါရီလည်းရှိတယ်လို့ပြောပါတယ်ထိအကြောင်းတင်ပြဖို့ချက်ကိုမတင်ငေးထိုက်ပြောပြထားပါတယ
်တနင်္လာနေ့တိုင်းလောင်လုံးမြို့နယ်မှာဇန်နဝါရီလ30ရက်အင်္ဂါနေ့မနက်ပိုင်းကစတင်ပြီးနေ့လယ်ထိအပြန်လည်ပစ်ခတ်တာတွေရှိခဲ့ကြောင်းလောင်လုံးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ရဲဘော်တို့ကပြောပါတယ်အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကစစ်သည်မောနဲ့လက်နက်ကြီးလက်နက်ငယ်တွေပါပစ်ခတ်တာတွေရှိလို့အရသာပြည်သူထိခိုက်ဒေဆုံးတဲ့အခြေအနေလည်းရှိတယ်လို့ပြောပါတယ်
အဲနေ့လေလောက်ထီတော့ဖြစ်တယ်ကိုတော့ငြိမ်နေရောရေချောင်းစစ်စစ်ပေါ်နဲ့စစ်စစ်ပေါ်နဲ့လာပြတာတော့ရှိတယ်ဗျတဝဲကနေလဲသူတို့ကဟိုလက်နေကြီးနဲ့လမ်းပြတယ်တဝဲကနေလဲလမ်းပြတယ်ပြီးရေချောင်းနေပြီးတော့နောက်ဘက်ပင်လဲနေပြီးတော့လဲလမ်းပြတယ်ပေါ့ဟုတ်ဒီနေ့ဖြစ်တဲ့ဟာကကြတော့ကျွန်တော်ဟိုဘက်ကနေပြီးတော့ဒီသူတို့ခြေကိုယူထားတဲ့ဒီစခန်းလေးကိုဝယ်တိုက်တာဝယ်တိုက်ရနေပြီးတော့ဒီတက်တိုက်ဖြစ်သွားတာဗျသူတို့အခုဟိုလက်နေကြီးနေတဲ့ဒီတော်တော်ညှက်ပြီးတော့သူကအဒီပြည်သူတွေရှိတဲ့နေကိုပြစ်တာဗျပြစ်တဲ့ခါကျတော့သူကပြည်သူတွေလည်းထိခိုက်မှုရှိတယ်သူကမလားလားပြစ်နေတဲ့ခါကျတော့ဒီစေကူသားဘုဟိုခက်ခဲရဖြစ်သွားတယ်ပေါ့နော်ခုလက်တင်နေပြီးတော့ပြည်သူတွေပြေဆုံးမှုထိခိုက်မှုတွေအဲ့ဒါတွေတော့မသိရသေးဘူးပေါ့ထိခိုက်မှုတော့ရှိတယ်ဗျ
စစ်ကောင်စီတပ်တွေအထိုင်ချတဲ့နေရာကိုဝင်ရောက်တိုက်ခိုက်ရင်အခုလိုတိုက်ပွဲတွေပြင်းထန်ခဲ့တာလို့ပြောပါတယ်လက်နေကြီးနဲ့ပြစ်ခတ်တံတွေကိုမနဲ့စောပိုင်းလူကြီးတိတ်ချိန်မှာတော့ချရတယ်လို့တဝဲမြို့ကန်တဦးကလည်းပြောပါတယ်
။မြို့နယ်နောက်တော့ပေါ့နော်။နောက်တော့မှပင်လယ်ရှိတယ်။အဲဒီပင်လယ်မြေတို့ကတော့ဆိုတဲ့မော်ဒယ်လမ်းမြစ်ဖြစ်တာ။မြန်မာပိုင်းရောဒီဘက်ကလည်းနာရန်ကြီးပြည်တို့ကကြောက်ကြောက်ပေါ့နော်။တဝဲမြို့ပေါ်ဆိုတဲ့ပင်တို့ကသူတို့ကြားတယ်လို့ဝန်ကြီးတော်မရှိဘူး။ဘာတော့တော့မလဲပုံမှန်ပဲပေါ့။
တနင်္သာရီတိုင်းဘိတ်ခရိုင်ပလောမြို့နယ်မှာလည်းအင်ကန်နေ့မနေ့ပိုင်းပြစ်ခတ်တာတွေရှိခဲ့တယ်လို့ဒေသခံတွေစီကသိရပါဗျ။တိုက်ပွဲကြောင့်ဘိတ်တဝဲပြည်တော်စုလမ်းပေါ်အသွားလာကန့်သတ်တာလည်းရှိခဲ့ကြောင်းပြောပါဗျ။တနင်္သာရီတိုင်းတွင်ကတိုက်ပွဲတွေကြောင့်ဆစ်ဆောင်သူဦးရေလည်းတိုးလာနေပါဗျ။တနင်္သာရီမြို့နယ်တွင်မှာရွာပေါင်း၈ရွာကဆစ်ဆောင်နေရသူ6000ဝန်းကျင်လောက်ရှိနေတာပါ။စစ်ဆောင်သူတွေဟာအခက်အခဲတွေကြုံနေရပေမဲ့သူတို့ရဲ့နေရမှာတိုက်ပွဲတွေနဲ့လက်နက်ကြီးချက်ရောက်တာတွေဆက်ပြီးရှိနေသေးလို့အိမ်ပြန်မနေရသေးဘူးလို့သူတို့ကိုကူညီပေးနေတဲ့တွဲလက်ညီညီစစ်ဆောင်ကူညီရေးအဖွဲ့ဝင်တဦးကပြောပါတယ်
ဒီဆောင်ချင်းရတော့အရာပုံမှန်တိုက်ပါပါခင်ဗျာခုလိုဆိုတော့ညောက်ပဲခွေးဖြင်းတော့ညောက်ခွေးဘေးညောက်ခွေးညောက်ပဲခွင်းပါလေဖြင်းနေရဆိုတော့ခုလိုဆိုတော့နည်းနည်းလေးပဲနည်းနည်းလေးတော့တိုးရခင်ဗျာလူကြီးချာကြော်လာတော့တိုးရခင်ဗျာ
တဝဲမျိုးနယ်မှာရှိတဲ့စစ်ကောင်စီရဲ့ကြောက်ထုတပ်စခန်းကိုဇန်နဝါရီလ24ရက်ပြီးခဲ့တဲ့ဗုဒ္ဓနေ့တုန်းက KNU တပ်မဟာ၄နဲ့6အပါအဝင်တနင်္သာရီတိုင်းဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေပူးပေါင်းသိမ်းပိုက်ခဲ့ပါတယ်။အဲ့ဒီနောက်မှာပဲစစ်ကောင်စီအဖွဲ့တွေတနင်္သာရီတိုင်းတဲ့အင်အားပိုတိုးလာတယ်လို့ဒေသခံတွေကပြောပါတယ်။တနင်္သာရီတိုင်းတွင်ကထိတွေ့တိုက်ပွဲတွေမှာတော့စစ်ကောင်စီဘက်ကရေချောင်းကိုအဓိကအထားပြီးပြန်လည်တိုက်ခိုက်တာမျိုးရှိတယ်လို့လည်းပြောပါတယ်။ဒီတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုထားတာမရှိသေးပါဘူးရှင်။